ကျောင်းသတိအကျောင်းနာမရေဆွာလောကတခွေမှာလူမှုရေးတရားတွေကိုရည်တွေ့လို့ရရင်မဆုံးနိုင်ဘူးတင်ကတာနဲ့အတင်ကတာတမှုရေးတရားနဲ့ပရမတ္ထတရားပြည့်ညက်နဲ့ပရမအဆိုးနဲ့အကောင်အကျိုးနဲ့အကြောင်းအမှားနဲ့အမှန်အမှောင်နဲ့အလေးအလုံးနဲ့အရင်ဆင်းရဲမှုနဲ့ချမ်းသာမှုမလိုချင်မှုနဲ့လိုချင်မှုအပြည့်နဲ့အပြုစသဖြင့်ရည်တွေ့လို့မကုန်နိုင်ပါဘူး။အခုယောဂီဟာသတိပဋ္ဌာန်တရားရှုမှတ်မှုနဲ့ခီးထွက်လာတယ်ဆိုပေမဲ့ကိလေသာစင့်နေတယ်လို့ဆက်တမ်းနေရတာပါ။ဘုက္ခဝိုင်းနေနေတဲ့ကကြီးမားတဲ့တောင်ကုန်းပေါ်မှာယောဂီရဲ့အောင်းလန်းလုံးကိုမဆိုင်ထူနိုင်သေးသေးကိလေသာစင့်နေတယ်ကဉာဏ်တရားတွေနဲ့ရင်ဆိုင်တွေ့ရအောင်ပါ။အဲဒီလိုတွေ့ဆုံတဲ့အခါဉာဏ်တရားတွေဟာမင်္ဂလာဆောင်တရုသာတရုသမီးကိုရွှေကျူးနဲ့တားယုံလေးအကျိုးသမောမျိုးလောက်ကြတာမျိုးမဟုတ်ပါဘူး။သူတို့ကတော့သူတို့ဇယိုက်တိုင်းကိုယောဂီကိုပြီးပြီးပြင်းပြင်းတိုက်ခိုက်ပါမှာ။ခက်တဲ့နေပြောရရင်ယောဂီကိုလဲအောင်၊ကွဲအောင်၊ခီးဥကျူးသွားအောင်၊နောက်ပြန်လှည့်သွားအောင်ဆိုချင်နှစ်ချက်အောင်ပါမှာ။တကယ်တော့ဒီယန္တုတွေဆိုတာကလည်းတစ်ချိန်ကယောဂီလက်သက်မူထားခဲ့တာတွေပါပဲ။ယောဂီကသူတို့နဲ့လမ်းခွဲထွက်ခွာပြီးတတိပဋ္ဌာန်အမှတ်ကိုကောက်ပိုင်လိုက်တဲ့အခါမှာဟာဒီကောင်တော့တစ္ဆာဖောက်သွားပြီဆိုပြီးယောဂီကိုပုံခဲမှန်မိကြတော့တာပေါ့သူတို့ဟာတမှုရိတ္တသဘက်တော်သားနေပြီးပြီးယောဂီတယောက်ပရမတ္တတ္တသဘက်ကိုခေါင်းညှဲ့လိုက်တဲ့အပေါ်မှာအစာတည်ကြနိုင်မှာမဟုတ်ပါဘူးသူတို့ရဲ့စန့်ကျင်ဘက်ဘက်တော်သားဖြစ်သွားတဲ့ယောဂီကိုအလင်းငှက်ရတာနဲ့ညီမျိုးစုံနဲ့တားဆီးကန့်ကွက်ကပ္ပဉ္စံဖြင့်လုံးကြမှာဒါကတော့သူတို့တောင်းနေဘူး။ကဲအဲဒီတော့ယောဂီကသူတို့နဲ့ဒါဒါချင်းဒုတ်တုတ်ချင်းရှင်ပြန်တိုက်ခိုက်ပြီးမှလား။ဒီလိုဆိုရင်ယောဂီပို့ပြီးခီးဖြင့်သွားတော့မှာပေါ့။ယောဂီလက်ထဲမှာပြန်ဆောင်ထားတဲ့တတိပဋ္ဌာန်ဆိုတဲ့မိရှုတစားကြီးကယောဂီရဲ့နှင်းနှက်ဆက်ခီးကိုရှေ့ကနေလင်းအောင်နဲ့လမ်းပြပေးတယ်လို့လမ်းပြီးဝဲရကချုံခုတိုက်ခိုက်ဖို့ချောင်းညွှန်းနေကြတဲ့ယန္တတားတွေကိုလည်းညောင်ပြတ်တာပြေးနေပါလေ။ယောဂီရဲ့လက်ထဲကမိရှုတစားကြီးအယောင်မမိန်သမျှသူတို့ဝင်ရောက်တိုက်ခိုက်ဖို့အခွင့်အာဏာမဟုတ်ပါဘူး။ပဋိဌာန်ပါဝရိယစိတ်ပါညာနဲ့ကြည့်နေပါ။ယံကိုယံချင်းတုံ့ပြန်နေရင်မိရှုတိုင်းကြီးလည်းပြုတ်ကြပြီးအလင်းပြန့်လို့အမှောင်ရောက်သွားရင်ကိုယ်သွားမယ်လည်းပြောက်သွားနေတယ်လူရန်သူတွေတက်လဲတက်ွက်ခုံကိုအခွင့်အရေးရသွားပါလိမ့်မယ်ဒီနေရာမှာအဖြစ်ဆုံးလူကရန်သူပေါ်မိသားထားတတ်ဖို့ထားနိုင်လို့လူတာပါပဲငါသွားမယ်လမ်းကိုနှောက်ရှင်းလာမယ်လူတွေပဲလို့အမုန်းပွားမိရင်အမုန်းတက်ကယောဂီရင်နဲ့ရောက်လာပြီးဒေါမနတ်တ်တွေပွားနေမိတာနဲ့ဆုံးဖြတ်ချက်တွေမှားဖို့ပါပါပဲကဲတချင်လဲတက်ကွာ ဒါနဲ့ခုတ်ခုတ်တုံးနေရိုက်ရိုက်မင်းတို့လှုပ်ချင်တယ်လို့လှုပ်နေပါလေ။ဒါပေမဲ့ငါလက်ထဲကတတိပဋ္ဌာန်မရှိနိုင်ဘူးတော့ငါလည်းမလုပ်ဘူးတော့ဆိုရင်ယောဂီရဲ့တဏ္ဍာမှာတတိနဲ့မေတ္တာဟာကိန်းခုလာလို့ဖြီးတင်တော့မှာပါ။တကယ်လို့လဲယံတသားတွေဟာလမ်းကြီးဝဲရာကနေပြီးလှုပ်လှုပ်လှုပ်လှုပ်နဲ့ချောင်းမြောင်းကြံထုတ်ဉာဏ်စုတ်တွေနဲ့ဟန်လုံနေကြပြီနဲ့ယောဂီရဲ့သဘောထားမှန်ကူသိသွားပြီဆိုရင်သူတို့လည်းဘာမှမတတ်နိုင်ကြတော့ပါဘူး။တရောင်းကဏ္ဍရောက်ရင်သူတို့ခင်ဗျာလက်မှန်ချပြီးနောက်မှကြံခဲ့ကြပါလိမ့်မယ်။ဒါဘာလဲဆိုတော့ယောဂီရဲ့တတိကိုရှည်တန်းတင်မှုနဲ့မေတ္တာရှိထားပြီးသူတို့အပေါ်လေ့လျူရှုနိုင်တဲ့ဆွမ်းကြောင့်ပါပဲ။အဲ့ဒီလေ့လျူရှုနိုင်တဲ့ဆွမ်းဟာဥပ္ပခာပါပဲ။ဥပ္ပခာဝန်ကိုသွားနေမှတော့ခြေလမ်းတိုင်းခြေလမ်းတိုင်းဟာဥပ္ပခာဓာတ်တွေကိန်းအောင်နေတင်ပြီပေါ့။မနိုင်လို့လေဆင်းပြေးပြေးချိတ်ခံရတာမျိုးမဟုတ်ပဲ။အနိုင်ဆုံးကိုထဲမတွေ့အရင်းကြီးပေးတဲ့ဆွမ်းအောင်နေမတုံ့မလုပ်တဲ့စိတ်ဓာတ်မူလယုံကြည်ချက်ပြောင်းသွားတဲ့စိတ်ဓာတ်တွေကိုရင်းမိယောဂီပုံဘယ်ရန်သူကမှထိပါဝင်နိုင်ယူဖို့မှမဟုတ်ပါဘူး။ကိုယ်နဲ့ယုံကြည်ချက်ချင်းဥတည်ချက်ချင်းမတူတော့လို့သာစကားအဖြစ်အနေနဲ့ဂျန်သူလို့တုံးလို့ရပါမယ်။တကယ်တော့သူတို့ဟာယောဂီအတွက်ကျေးဇူးရှင်မိတ်ဆွေတွေပါပဲ။ဘာဖြစ်လို့လဲဆိုတော့သူတို့နဲ့ပေါင်းပြီးနေတဲ့သူတို့အကြောင်းကိုပြလို့သူတို့အငွေ့တဲ့အပြုံနဲ့စိတ်ဓာတ်လွတ်ရတယ်လို့ကြိုက်တော်မူ။သူတို့နာမနေရတာကြီးငွေ့လာတဲ့အတွက်ယောဂီဟာသူတို့ဌာနကထွက်ခွာလာပြီးဒီခီးလမ်းကိုရောက်လာတာမဟုတ်လား။အခုသူတို့ဟာယောဂီကိုချောင်းမြောင်းပြီးချုံခုတိုက်ခိုက်ဖို့စောင့်ကြိုနေကြပါပြီ။ဒါကိုယောဂီရဲ့တတိမိရှုတိုင်းလင်းရောင်နဲ့မြင်ရတော့ပူပြီးတတိထားရမယ်ဆိုတာယောဂီကိုသိလာခဲ့ပြီမဟုတ်လား။တကယ်လို့ခီးလမ်းပြီးဝဲရမှာဉာဏ်ဉာဏ်မရှိဘူးဆိုရင်ယောဂီဟာပေါ်ပေါ်ဆက်ဆက်နဲ့ခီးငင်မိနေပြီဦးမယ်။အခုတော့ငါဘီမှာဉာဏ်ဉာဏ်ကလက်တံနဲ့တွေ့ဖို့စောင့်နေရတယ်။ဒီတော့ငါသတိလေးလို့မဖြစ်ဘူးဆိုပြီးယောဂီဟာရှိလက်ဆသတိချောင်းကိုပုံမူညှိနေရတယ်မဟုတ်လား။ဒါကိုကြည့်ရင်သူတို့ကိုကျေးဇူးတင်ရမှာပေါ့ခီးထွက်လာပြီအောင်ရောခီးစဉ်မှာပုံမူထားတဲ့သတိတွေကိုဖြစ်စေတာရောမှာသူတို့ဟာအားကြီးတဲ့အထောက်အပံ့ဖြင့်ယောဂီကိုကူညီနေရပဲမဟုတ်လား။ဒါကြောင့်လောကမှာယုတ်တိအသေးသေးကောင်းရင်တော့ကိုယ့်ပေါ်ဆူးတယ်လို့ထင်ရပေမဲ့အချိန်ကြီးတိတ်တိတ်ချာချာစဉ်းစားကြည့်ရင်ကိုယ်ကောင်းမှုကသူတို့ဆူးပြီးနေရတာကိုယ်ကောင်းမှုတဲ့သူတို့ခင်ဗျာအရင်ကခံပေးနေရတာပါလားလို့ထင်လာမြင်လာပြီးဂရုဏာတော်တက်လာပါဦးမယ်။အရှင်ဒီဝဒရဲ့ဖះရှင်ပစ္စည်းရာပစ္စည်းကြောင့်လောက်ကျန်မှုမှန်တယ်မြတ်ဟာဖះရှင်ရဲ့တိက္ခာနံဆွမ်းအားယေဒါရုအနန္တဂရုဏာတော်ဓာတ်တွေကိုယေဟန်ရှင်ရဲ့ပြိဿတ်တွေမြင်ဝါတင်တယ်မြင်တွေ့စေခဲ့တယ်မဟုတ်လား။အမှန်တော့အကောင်းရဲ့အဆိုးဆိုတဲ့စကလုံးငုံးဟာပြည့်ညက်လောကသမုဒိသစ္စာနေပြီမှာတော့ရွေးချယ်ခံစားလို့ရတဲ့စေနာကြောင့်သာမတူညီလို့ထင်ရပေမဲ့ပရမလောကပရမတ္ထသစ္စာနေပြီမှာတော့အကောင်းနဲ့အဆိုးဆိုတာမရှိဘူး။တုံ့ပြန်ရိတ်ခတ်မှုတော့မဟုတ်လျှောက်ရှားမှုအငြင်းတဲ့သဘောမျှသာရှိတဲ့အတွက်ထပ်တူထမ်းမြတ်ရှင်းနေရပါလေ။ဒီအသိဉာဏ်ဟာဥပ္ပခာရဲ့အသေးတယ်မှာနှလုံးသွင်းတက်ဝင်နေမှုတဲ့ခြေလမ်းဆက်ပြီးပဲလို့လည်းဆိုနိုင်ပါလေ။အခုယောဂီကလမ်းကြီးဝေးရကနေချုံခုတက်ချက်ကိုစောင့်ကြည့်နေတယ်ဆိုတဲ့ယန္တူတွေကတော့အပိတ်ပင်တရားအတားစီတရားကိုခေါ်တဲ့ဇေဝနာတရား၅ပါးပါပဲ။နံပါတ်1ယန္တူကတော့ကာမစ္ဆန္ဒဇေဝနာတရားပါပဲ။တရားလို့တွဲသုံးရတာကသူဒီလေသဘောတစ်ခုဖြစ်ပေသည်ဆိုတဲ့အဓိပ္ပာယ်ပါပဲ။တရားဆိုတာသဘောတွေကိုညွှန်ပြရာဖြစ်တယ်လို့သဘောတွေဆိုတာလဲ တရားရဲ့အဓိပ္ပာယ်တွေကိုဖွင့်ဆိုပြနေကြတာပါ။ဒီကာမဆန္ဒနိဗ္ဗာန်တရားကတော့ယောဂီရဲ့စိတ်ထဲမှာဘဝတဏ္ဍာရကအခိုင်အမာရှိဖို့ကတိတည်းပါလာတဲ့လောဘလို့အမည်ရတဲ့တဏှာရဲ့လက်ခွဲကိုယ်စားလက်တူပါပဲ။လက်ခွဲကိုယ်စားလက်မှုလို့ပင်ရင်းဖြစ်တဲ့လောဘနောက်တော့အာမကြီးတယ်မောင်းဘူးလို့မထင်လိုက်ပါနဲ့။ယုံနေစုဆိုတာကသူ့မျိုးယိုအစဉ်ဆက်အမွေသတိပါနေတာပဲ။ကာမိဆန္ဒရဲ့အဓိပ္ပာယ်ဆိုတာကလိုချင်မှုတောင်းတမှုကာမဂုဏ်အာရုံတွေကိုနှစ်သက်ခုန်မြင်တွေ့တာမှုအဲ့ဒီကာမဂုဏ်အာရုံတွေကိုခံစားလို့မဝနိုင်အောင်ထပ်ခါထပ်ခါခံစားနေလိုမှုတွေပဲဖြစ်ပါတယ်။နောက်ပါရင်စဉ်ตายาเนี่ยตันนิดเป๋ยนะคงมีมวยยะกาก้าวหนุนอธิตฤซ้อมนี่เป๋ยอธิคงอาจารย์ศรีฮาดอยา6ปุสะลงมาอคัมมะละผิดบ่อนี่วีดีอายุนี้ซ้วยขอยากูไล่มันติไล่นี่แกจะลูกสภาแท้ๆตันเตยามาไม่ยะน้าไหนอองกูเว้ยบัวเลยอติงชีติงชาผิดแค่จะไปบ่ล่ะဒီကံကုန်အယုံတရားတွေပေါ်မှာတမတဲ့ကာမိဆန္ဒဟာစိတ်ကိုလူးလူးနှုတ်ရှားလာပြီပါရဲ့အဲ့ဒီအယုံတွေပေါ်မှာပဲမုန်းမဆုံးရင်မဆုံးရှင်ဝဲဆက်ပတ်နေအောင်တိုက်တွန်းတတ်ပါလေကာမဂုဏ်အယုံတွေပေါ်မှာပဲတန်းတန်မှုတည်ရင်ကကုခန္ဓာဟာဇရာမရဏရောက်လို့သာဗနအခန္ဓာနဲ့ပြာကျသွားတာတော့ခံစားလို့မဝတောင်းတလို့မဝနိုင်အောင်ရှိနေပါလို့လေတောင်းဆုံးဆုံးချမ်းမှာရက်နေတဲ့လူတွေရက်နေရင်ကတောင်းနေရင်ကျူကျပြီးအောက်ပြုတ်ကျသွားတာတော့တတိမမနိုင်ပဲကုမြင်ငွေးရှိကကာမဂုဏ်အာယုန်တွေကိုတစ်ချိန်မျိုးဖြစ်နေလိုက်တာဟာပြေးတက်ရင်တော့တောင်းဝင်ကရပ်ပြန်ပါမယ်ဒါကြောင့်ကာမိဆန္ဒရဲ့သဘောဆိုတာကဘယ်တော့မှကျဉ်းနှချင်းဤသုံးသောခြင်းမရှိနိုင်တဲ့အတွက်အချိန်ရှိသည့်အမှန်မရစိတ်နဲ့ရှာဖွေခံစားနေခြင်းတို့လာပါပဲ။အဲဒီတော့ကိုယ်ကိုယ်လည်းမချစ်တတ်ပတ်ဝန်းကျင်ကိုလည်းမချစ်နိုင်တော့ပဲ။အာဟိတာမကောင်းမှုနိုင်မချစ်တတ်မှုနဲ့အနုတ္တပမကောင်းမှုနိုင်မကြောက်တတ်မှုဆိုတဲ့ကိလေသာတွေကိုလည်းလွယ်လွယ်ကူကူချိုးဖောက်ကျူးလွန်နေပြီးတော့တာပါ။ဒီတော့ကကိလေသာ10ပါးရဲ့ခေါင်းဆောင်ကြီးဖြစ်တဲ့လောဘရဲ့ကိုယ်စားလှယ်ကာမဆန္ဒရဲ့မှုခြင်းဟာဘလောက်ကျဉ်းထန်လိုက်တယ်လဲယောဂီကိုတက်တက်လေသွားစေနိုင်တဲ့အထိသမဏဆင့်မြင့်လာပါလေယောဂီဟာသတိပဋ္ဌာန်၄ဉာဏ်ကိုလက်ခံထားပြီးကိလေသာကံကုန်အာယုန်တွေအဝိနည်းဟာဖြစ်တဲ့တရားစခန်းဤတာတွေမှာရှင်းလက်ပွားများနေတယ်ဆိုုံတော့တရားစခန်းမြောင်းမြင့်ချိန်ဤယောဂီကျဲသက်ခဲ့တဲ့လောဘတဏ္ဏမျိုးစီတွေကအပင်ထပေါက်လာကြတဲ့အခါကာမိဆန္ဒတွေကယောဂီရဲ့စိတ်ထဲကိုရောက်လာပြီးအကျွေးတောင်းတယ်လို့လိုက်တောင်းနေကြအောင်ပါတရားရှိမှနေတဲ့အချိန်ရောက်မှကာမိဆန္ဒဟာမနောဒွါရဘောကနေရှင်ရလာတဲ့အခါဟူဟာလေးလူကျင်လိုက်ဟူလုံးကဟူဟာလေးလုတ်ဖြစ်တာမရသေးဘူးရရင်ကောင်းပါပဲလို့တောင်းတလိုက်ဟူလုံးကအကြိုက်တွေ့နေတာလေးကြီးစိတ်ကူးရင်ထက်ကထက်ကခံစားနေလိုက်ချင်တာလေးဖြစ်လာတော့တာပါပဲလူချင်းဖြစ်ချင်းလုပ်ချင်းခံစားချင်းနဲ့အဲ့ဒီချင်းဆိုတဲ့တလားဟာဘယ်တော့မှပြီးဆုံးမှာမဟုတ်ပါဘူးခန္ဓာကိုယ်ကြီးတက်ပြီးရက်စိတ်မိတ်တစ်စက်ပိတ်နဲ့အခြားသောတရားရည်အလုံးမလုံးနိုင်တော့ဘလို့တော်ရဆိုတဲ့လူတွေဘက်ကတော့တတိမပြတ်ရှုမှတ်နေတဲ့အခါပုံလာတဲ့အာယုံပေါ်စူးဆိုင်နေတဲ့အခါအာဃာတုံးတွေခတ်ပြီးပြေးထားတယ်လို့လုံးချုံနေပေမဲ့တတိကြီးကျဲလာတာနဲ့ပုံနေတဲ့အာယုံပေါ်မစူးဆိုင်မိတော့တာနဲ့ဘလို့တော်ရလူတွေဘောက်ကြီးကလည်းအာဃာတုံးတွေပြုတ်ခတ်ပြီးပွင့်သွားတော့တာပါပဲဒီချိန်မှာမလွယ်ဘောက်ဘောက်မှာအသက်ဆောင်နေတဲ့ညီရနတရားတို့ရဲ့ခေါင်းဆောင်ကံဆန္ဒဟာရှင်သူကနေတူးဝင်လာတော့တာပါပဲ သူကဝင်ယုံနေမှုပါဘူးသူ့မှာပါလာတဲ့တတိဆွမ်းအားတွေနဲ့စိတ်ကိုဖျံသက်တော်တာပါပဲဒါကိုချက်ချင်းသိရင်သိမသိတဲ့တကယ်နဲ့သူကအခြေချအိမ်ဆုံးတဲ့တိနေရာယူတော့မှာပါခိုင်မာတူတယ်ဒီဆောက်ပြီးတဲ့အိမ်ဆိုတာကအဖြစ်ရခက်သားလားနောက်မှတတိယပြီးဖြစ်မယ်ဆိုတော့မှအမြင့်လန်ကြီးတွန်းထွေရတာတော်တော်ပြင်းပန်းစီးရပါလေ။အဲဒီတော့ကာမစ္ဆန္ဒဝင်လာပြီးလို့တောင်းလောက်ကလေးတွင်းပါပဲ။တတိပြန်ရပြီဆိုရင်သူ့ကိုအခြေချနေထိုင်ပြီးမပြီးတော့နဲ့ပေါ့။ဒါဖြင့်ခင်ဗျားထွက်သွားကြများကျုပ်ဒီမှာတရားအထုတ်နေလို့ဥရဖားရနဲ့အတင်းမောင်းထွက်ရမှာလား။ဒီလိုလည်းမဟုတ်ပါဘူး။ကာမစ္ဆန္ဒဝင်လာတဲ့ဆိုတာလေးကိုပဲစိတ်ရည်ထားပြီးရှုမှတ်လိုက်ပါပဲ။၄ချိန်သုံးချိန်လောက်စိတ်ရည်ထားပြီးတတိနဲ့ရှုမှတ်လိုက်တဲ့အခါကာမစ္ဆန္ဒဟာယောဂီရဲ့စိတ်ထဲမှာယက်တိရှင်သန်ခွင့်အခြေချနေထိုင်ခွင့်မရှိတော့ပါဘူး။ဩသူငါအကြောင်းသိသွားပြီပဲဆိုပြီးသူ့တတ္တိတွေသူဂျုံသိမ်းသွားတော့မှာပါ။တကယ်တော့ပထမဆုံးစတင်ဝင်လာတဲ့ကာမစ္ဆန္ဒရဲ့ရှိပြီးတသားရင်းကသူ့တတ္တိကိုသူကြားပြီးတယ်။အဲ့ဒီနေရာမှာပဲလဲကြတည်ဆုံသွားပြီးသားပါ။ဒါကိုယောဂီကမသိမမြင်လိုက်ပြီးတော့နောက်ထပ်ကာမစ္ဆန္ဒတသားတွေတယောက်ပြီးတယောက်တက်လာသူတို့တတ္တိတွေကိုလက်ဆင့်ကမ်းပြတ်တာနေတဲ့အပေါ်မှာနှင်သက်ပြီးကြည့်နေမိတဲ့အတွက်သူတို့တတ္တိတွေကျုပ်သိန်းကားကိုယောဂီတတိမပြုမိခဲ့တော့ပါ။ယောဂီကိုယ်တိုင်ကတာလေးတာယာနေတာတပိုင်းပါတော့လေ။ဒါကတော့ချုံငုံပြီးတော့သဘောအရပြောရတာပါ။တကယ်တကယ်မှာတော့ကာမစ္ဆန္ဒတွေဟာဘယ်လိုအကြောင်းအရာ gain ပြီးဝင်လာဝင်လာဘယ်လိုတတ်သိတယ်ဘုံပဲပြပြသူတို့တက်တန်းလေးတွေမမြင်နိုင်ဘူးနော်။ငါခေါင်းဆောင်ဆိုတဲ့ကာမစ္ဆန္ဒရဲ့သဘောကိုမြင်လိုက်ရင်ဘုံပဲလုံလောက်ပါပြီ။အဲ့ဒီတော့ယောဂီဟာယန္တုကိုကြည့်ရမှာတဲ့ကိုယ်စိတ်တဏ္ဍာန်ကိုကြည့်ဖို့လိုပါတယ်ဒါကိုဘုရားရှင်ကလည်းဘာသတိပဋ္ဌာန်တုတ်ရဲ့ဉာဏတရားတွေကိုရှုမှတ်စဉ်းကျင်ပုံပိုင်းမှာလည်းဟောကြားရှင်းပြတော်မူခဲ့ပါတယ်ပထမယောဂီရဲ့စိတ်တဏ္ဍာန်မှာအမှတ်တရနဲ့ရှုမှတ်နေတဲ့အတွက်ကာမစ္ဆန္ဒဝင်လာခြင်းမရှိသေးပဲသတိပဋ္ဌာန်အမှတ်တွေကနေရာယူထားတဲ့အခြေအနေရှိပါတယ်ဒီနောက်ကာမစ္ဆန္ဒလူကြည်မှုတွေဟာယောဂီရဲ့ရှုမှတ်မှုတတိကျေးပွားသွားမှုကိုအခွင့်အကောင်းယူပြီးယောဂီရဲ့စိတ်တဏ္ဍာန်တွေကိုဝင်လာပါလေ။ပြီးတော့အချိန်တိုင်းတာတစ်ခုထိအဲဒီအချိန်တိုင်းတာဆိုတာကတော့ဒူခြင်းလဲဒူမယ်ရှည်ခြင်းလဲရှည်မယ်ဒါကတော့ယောဂီရဲ့ပန်းနမှုပေါ်မှာမူတည်ပါလေ။အဲဒီလိုယောဂီရဲ့စိတ်တဏ္ဍာန်တွေမှာနေပြီးသူ့ရဲ့ဆန္ဒတတိတွေကိုပြပါလိမ့်မယ်။အိမ်ကောင်ယောဂီရဲ့တတိထားမှုကပြန်နေရယူလာတဲ့အခါကာမစ္ဆန္ဒတွေဟာหนีဖို့အခွင့်မသာတော့ပဲလင်မပါပျောက်ဆုံးကုန်သွားတော့တယ်။ဒီနောက်ယောဂီရဲ့စိတ်တဏ္ဍာန်မှာတတိပဋ္ဌာန်ရှုမှတ်မှုပဲနေရယူနေပါတော့တယ်။ဒီဖြစ်စဉ်ရဲ့အဆင့်တွေကိုကြည့်ရင်ကာမစ္ဆန္ဒမဝင်ပြီးကာမစ္ဆန္ဒဝင်လာခြင်းကာမစ္ဆန္ဒမရှိတော့တဲ့အချိန်ဆိုပြီးခွဲခြားလို့ရတယ်လို့တတိနေရာယူနေခြင်းတတိနေရာမယူနိုင်တော့ခြင်းတတိကျန်လည်နေရာယူနိုင်ခြင်းဆိုပြီးခွဲခြားလို့ရပါတယ်ဒါကိုခြုံကြည့်ရင်တတိနဲ့ကာမစ္ဆန္ဒဟာယောဂီရဲ့စိတ်တဏ္ဍာန်မှာတစ်လက်စီနေရာယူသွားပြီးကြတာပါပဲတတိဆိုတာစေတသိက်တရားဖြစ်တယ်လို့ကာမစ္ဆန္ဒဟာလည်းကာမဂုဏ်အာရုံတရားတွေရှိပါတယ်အဲဒီတော့နှစ်ခုစလုံးဓမ္မပဲပေါ့ဓမ္မတစ်ခုပြက်လို့နောက်ဓမ္မတစ်ခုကအစာထူးဖြစ်လာတာနောက်ဝင်လာတဲ့ဓမ္မပြက်သွားတဲ့အတွက်နောက်ဓမ္မကဝင်ပြီးဉာဏ်ဉာဏ်ကိုတွေ့ရပါလိမ့်မယ်ဒါကြောင့်လို့ဓမ္မပေါ်ပြီးဓမ္မပြောက်သွားတာကလွယ်လို့စိတ်ဖြစ်စဉ်တွေမှာဘာမှမရှိပါဘူးဒါပေမဲ့ယောဂီရဲ့နှလုံးသွင်းမှန်မှုမမှန်မှုယောဂီရဲ့ရင့်ကျက်မှုနည်းနည်းမှုပေါ်မူတည်ပြီးတော့ဓမ္မတွေဟာသူတို့အစွမ်းတတ်တယ်ကို သူတို့ပြနေကြလို့ပြကြမှာပါပဲမကောင်းတဲ့ဓမ္မတွေကလည်းတစ်လုံးပြီးတစ်လုံးနေရာယူလိုက်လွင့်ကျွေသွားလိုက်ပါပဲကောင်းတဲ့ဓမ္မတွေကလည်းတစ်လုံးပြီးတစ်လုံးနေရာယူလိုက်ပျောက်ကွယ်သွားလိုက်ပါပဲအကောင်းဆိုမခွဲခြားပဲဓမ္မတတ်တယ်ပဲကြည့်မယ်ဆိုတဲ့အကောင်းဆိုကိုလျှို့ရှုကြည့်နိုင်လာတဲ့ဥပ္ပခာတ္တဟာယောဂီရဲ့စိတ်တဏ္ဍာကနေရာယူလာနိုင်ပြီဆိုရင်ဘယ်ဓမ္မဝင်လာဝင်လာအပြစ်မြင်နိုင်တော့ပါဘူး။ကောင်းတဲ့ဓမ္မကဲယောင်းနေခြင်းမှာလဲတာယာနှင့်မုန်းမနေတော့ပါဘူး။အဲ့ဒီကြည့်မတော်နိုင်သေးရင်တော့တရားထိုင်နေဆုံးအချိန်မှာကွာ။ဒီကံလက်ဆန္ဒတွေကဝင်လာသေးတယ်ဆိုပြီးနောက်ဆက်တွဲအနေနဲ့ဒုံနတ်တာတွေဖြစ်လာ။ကိုယ့်ကိုယ်ကိုအားမရတဲ့စိတ်တွေဖြစ်လာနေ။ယောဂီရဲ့စိတ်ဟာပိုပြီးဥလုံလာပါလိမ့်မယ်။အကျောင်းတိုက်ဆိုင်လို့ပေါ်လာတဲ့အလက်တတရားတွေရဲ့အဆူမရဘူး။သူတို့ဝင်လာလို့ဆင်းရဲခြင်းတို့တော့သူတို့ဒီရင်ဖြစ်ခြင်းဖြစ်တဲ့သဘောကိုတဘာနဲ့တည်ဆောင်ပြီးလမ်းပြပြီးတာပါလားဆိုပြီးညီညီ။ကာမေသနာပုံမှန်အမိပြုလို့ယောဂီရဲ့သဏ္ဍာန်မှာအနတ္တဉာဏ်တွေထင်လင်းလာပါလိမ့်မယ်။ဒါကဝင်လာတဲ့ဉာဏ်တွေကိုပြင်အသုံးတည့်အောင်အသုံးပြုလိုက်ကြပါလေ။အမှိုက်ကြီးကရွှေစားကိုထုတ်ယူလိုက်တယ်လို့ပေါ့။ဒါကြောင့်ကာမိဆန္ဒဆိုတဲ့အကြောင်းတရားလေးတစ်ခုဖြစ်ပေါ်လာမှုပေါ့။နောက်ဆက်တွဲစဉ်ပြင်းကဥပ္ပခာတ္တပစ္စည်းထောက်ပံ့နဲ့ရှိမှတ်သွားမယ်ဆိုရင်ယောဂီရဲ့စိတ်တဏ္ဍာန်ကဘာပေါ်လာပေါ်လာတရားတွေကြီးပါလေ။ဓမ္မတွေကြီးပဲဆိုတာယောဂီလက်ခံနားလည်လာပါလိမ့်မယ်။ဒီလိုမျိုးဖြစ်နေတရားကြီးကြရတဲ့ဟာဒုက္ခပါပဲတရားအထုတ်ရခြင်းကကာမိဆန္ဒတွေဝင်လာပြန်ပြီဆိုပြီးတွားဟာလို့ဇနတ်တရားမောင်းထုတ်ပြန်ရင်မောင်းထုတ်တော့ခဏပါပဲနောက်ခဏနေပြန်နေရယူလာဦးမှာပါမယ်ပြီးတော့ဇဘုကမှလှုပ်ချင်ချင်ဖြစ်နေတဲ့စိတ်ဟာကာမိဆန္ဒကလေတက်ရုံရှိသေးဆက်ဆက်တူအောင်လှုပ်ခါသွားပြီဆိုတော့ငြိမ်အောင်မနေခင်းရပြီ။ဒါကြောင့် AECC နဲ့ဘာလို့မှမပူပဲနဲ့နှလုံးသွင်းမှန်မှန်အထောက်အကူဟာအလွန်ရင်းကျိလာပါလေ။ယောဂီရဲ့စိတ်တဏ္ဍာန်ဟာပုထုဇဉ်ရဲ့စိတ်တဏ္ဍာန်မှာဒီတော့ခီးဆုံးတစ်ခုကိုမရောက်သေးသေးပုထုဇဉ်စိတ်ဆိုတာကိလေသာကောင်းဆုံးနေရာယူခွင့်ရှိနေပါလေ။သူတို့တွေဟာယောဂီသတိအားနည်းနေရာနဲ့ယောဂီရဲ့စိတ်ကိုသူတို့ရဲ့နေအိမ်သဘောထားပြီးဝင်ထွက်သွားလာလို့ရအောင်ပါ။ကိစ္စမရှိပါဘူး။ဝင်ထွက်သွားလာပါစေ။ဝင်လာတဲ့အပေါ်မှာမြူတည်ပြီးငါ့စိတ်ဟာသူတို့တွေဝင်ထွက်ခွင့်ရနေတယ်ခံမကြသေးဘူး။နေရာမကြသေးဘူးဆိုပြီးယောဂီရဲ့သတိဆွမ်းအားကိုညှင့်တင်လိုက်ပါ။ဝိရိယကိုပူဆိုင်လိုက်ပါ။သမာဓိတွေကောင်းလာလို့သမာဓိမဲ့ပြီးအင်္ဂါ၃ပါးချစ်ချစ်လေးလေးနဲ့ခိုင်ခိုင်မာမာရှိလာတဲ့အခါသူတို့တွေလည်းအရင်လိုဝင်ကျင်တိုင်းတွေထွက်ကျင်တိုင်းထွက်လို့မရတော့ပါဘူး။ဒါဟာကာမိဆန္ဒနိဗ္ဗာန်ဆိုတဲ့ပိတ်ပင်ဓာတ်ရှိတတ်တဲ့တရားတစ်ခုပေါ်မူတည်ပြီးသင်္ကန်းစာဖြင့်ဖော်ထုတ်လိုက်တဲ့အကြောင်းချက်တွေပါ။ဒီတည်းမကစုံစုံလင်လင်ပြောလို့ရပေမဲ့နောက်ထပ်နိဗ္ဗာန်တရား၄ပါးနဲ့ပတ်သက်ပြီးသိစရာကြီးကြံနေသေးလို့ဒီလောက်ဆိုရင်လုံတော့ပါပြီ။ဟောတခုရှိသေးတယ်။ဒီကံဆန္ဒဟာနောက်ပုံစံတစ်မျိုးနဲ့ယောဂီကိုအယောင်ဆောင်ပြီးတိုက်ခိုက်ပါလေဦးမယ်။အဲဒါကတော့တရားအထုတ်ရင်တတိသမားတွေကောင်းလာပြန်တော့အသေးစိတ်တွေမှတ်နေလာတဲ့အခါမှာယောဂီရဲ့စိတ်ကံတာမှာတရားထူးတရားမြတ်တို့နိဗ္ဗာန်လို့ယုံကြည်တဲ့ဆန္ဒဖြစ်ပေါ်လာလို့ဒါပါပဲ။ငါနိဗ္ဗာန်ရရမယ်။နိဗ္ဗာန်ချမ်းသာကိုငါခံစားရတော့မယ်ဆိုပြီးပရမတ်နိဗ္ဗာန်ထဲမှာမရှိတဲ့အဲ့ဒီငါကြီးကယောဂီကိုရှေ့ကြီးမှာထပ်ပြီးလေတဲတဲဖြစ်အောင်လုပ်ပါဦးမယ်။ဒါကြောင့်အောက်ချီမှာကလေးကငါဆိုတဲ့တက်တရာတိတ်ကြီးကိုအတိနဲ့အရင်ဖြုတ်ရင်ဖြုတ်တာ ဒီဆုထာလို့ကတော့အပေါ်ရောက်ရင်နိဗ္ဗာန်သဘာဝကြီးမှာငါကြီးတိလိတိလိဖြစ်ပြီးပြန်ထွက်လာမှာမြင်အောင်မိပါလိမ့်တယ်ဒါဟာကာမစ္ဆန္နာကယောဂီလက်ခံလာတဲ့ငါဆိုတဲ့တက္ကရာဒိဋ္ဌိအစွဲကိုခူပြီးယောဂီကိုဖူးတတ်တာပါပဲဒါကိုယောဂီကြိုတင်နားလည်ထားဖို့အထူးအရေးကြီးလာပါလေအဲဒီကာမစ္ဆန္နာရဲ့ဘင်းကတဏှာဆိုတော့ကဘဝတဏှာတစ်လျှောက်လုံးသူ့မှာအဝိဇ္ဇာနဲ့ပေါင်းပြီးမူလနှစ်ဖြာအနေနဲ့ယောဂီကဘူချင်းမှာကထိုင်ပြီးတဏှာအဝိဇ္ဇာပတ်လမ်းကြီးကိုပြေးခိုင်းနေတာယောဂီပြန်ပြီးစောင့်ကြည့်ရင်တွေ့ရမှာပါဒါကြောင့်မို့တဏှာဟာယောဂီရဲ့ပုထုဇဉ်ဉာဏ်ဆုံးတည်အောင်နောက်ကနေပုံစံမျိုးမျိုးနဲ့လိုက်ပြီးနောက်ရှိနေလေအောင်မယ်ဆိုတာယောဂီသတိကြီးစွာထားစီခြင်းပါလေ။နောက်ညီဝနတရားတစ်ခုကတော့ဘယာဘာဒညီဝနတရားပါ။သူကတော့အမုန်းတရားတို့ရဲ့အရှင်သခင်ကြီးဒေါသရဲ့လက်ခွဲပူဇော်လေပေါ့။သူကလည်းတရားအထုတ်နေတဲ့ယောဂီရဲ့မနောဓာရဆိုတဲ့မလွေဘဘဝင်လာမှာပဲ။အဖြစ်သောဆောင်တတ်တဲ့မကောင်းတဲ့ဇေယျသူမြင်းစိုးတွေကိုသေဆောင်လာတတ်တဲ့ရံညူတွေစိတ်နှောင့်ချက်တွေမနစ်သက်ဖွယ်တွေတုံ့ပြန်လက်စားကြည့်တတ်တဲ့သဘာဝရှိတဲ့အဲ့ဒီဗျာပါဒနိဗ္ဗာန်ဟာတကယ်တော့လူချင်းအောင်မြတ်လူဖြစ်ရတာပါပဲ။ကာမစ္ဆန္ဒနဲ့တွေ့ဝတ်ပြီးဘက်တန်နဲ့အဓိပ္ပာယ်ရှိနေပါလေ။ဒါကြောင့်မို့စိတ်ကူတရားမထိုင်မီပါတဲ့ကမေတ္တာဆိုတဲ့အခန့်စည်းအရေးဒုက္ခရတာပေါ့။ကိုယ်ဆောင်တရားလေးပါးခန်းကတင်ပြခဲ့တာမှတ်မိပါလေဦးမင်းဒီလိုမိတာဆိုတဲ့အခန်းစည်းကတုံ့ထားခဲ့ရင်ဒေါသရဲ့ပြည့်နှံ့အားကငြင်းဆန်လွန်းလာဖို့တားဆီးဖို့ချိန်ရနိုင်မှာတော့မဟုတ်ဘူးအဒေါသဆိုတဲ့ကျူတင်ကံဝင်စည်းဟာဒေါသဖြစ်လာမှအရေးပေါ်ကုသရာထက်ပိုပြီးထျောက်တယ်ဆိုတာဒီနေရာမှာပေါ်လင်းတော့တာပါပဲသာဝတိရှိမှတ်ပြရတာပါပဲပြီးတော့ရှေ့မှာကာမိဆန္ဒတို့ကအသေးစိတ်သုံးသပ်ခြင်းတို့လို့ဓမ္မဆိုတဲ့သဘောတည်းပေါ်လွင်အောင်ရှင်းမှတ်လိုက်နိုင်လို့ပါပဲရှင်းမဆောင်သူပြီးနှိမ့်ဆရာမလို့ပဲအေးစိတ်ပင်ကြီးနဲ့စိတ်နဲ့အလိုက်စိတ်ရှင်းမှတ်သွားရင်ယောဂီအတွက်အဆင်ပြေပါလိမ့်မယ်နောက်တစ်တဲ့တစ်ခုကသီနာမိတ္တဒေဝနာတရားပါသူကတော့လေးလံထိုင်နိုင်ပြီးတင်းရဲ့သဘောပါပဲ။သူဝင်လာပြီဆိုရင်အိတ်ချင်တာကလွယ်လို့ဘာမှမလုပ်ချင်တော့ပါဘူး။စိတ်ကြည်လင်မှုကိုနောက်ကြည့်အောင်အလုပ်နိုင်ဆုံးတာပဲ။သူ့ကိုလည်းဓမ္မတစ်ခုအနေနဲ့ယဉ်နေချင်းဆိုင်တည့်ရထားပြီးတတိဝရိယဘက်ကအားမြင့်ပြီးချုပ်မပြလိုက်လို့ပါပဲ။နောက်စရုပ်တစ်ခုကတော့ဩဒိသကုက္ကုသနိဝနတရားဖြစ်ပါလေ။သူဝင်လာရင်တော့စိတ်ကြည်ပူပန်လာတယ်။နောင်နာတွေရတယ်။တရားအထုတ်တာနောက်ကျနေပြီလားလို့စိုးရိမ်စိတ်တွေဝင်လာမယ်။ဘယင်လုတ်ခဲ့တဲ့အကုသိုလ်တွေကိုနောင်နာဝင်ပြီးစိတ်တွေလှုပ်ရှားပြန်လာမယ်။မြေကလွတ်နိုင်ပါမလား။တရားကိုရပါအောင်မလားနဲ့။ပူပန်စရာတွေမျိုးစုံဝင်လာပါလိမ့်မယ်။အဲဒီကစိတ်တွေရောရခက်ပြီးထိုင်ရမလို့ထားရမလို့တရားအထုတ်တာပဲရက်လိုက်ရတော့မလို့မထူပါဘူးကွာဆိုပြီးအကုသိုလ်တွေပဲပြန်ပြီးလုပ်ရတော့မလို့ဖြစ်တတ်ပါဒါလည်းအဲ့ဒီဓမ္မနဲ့တူပါလာတဲ့တတ္တိတွေကကိုယ့်ကိုအခမဲ့ပြတ်တနေတာပါပဲအဲ့ဒီတော့ရှေ့ကလောင်းလို့ဓမ္မတွေကိုမှတ်ခဲ့တယ်လို့ပဲသူ့ကိုမင်းဖြစ်နေတာငါသိတယ်ဆိုပြီးအေးသာသာကလေးရှုမှတ်လိုက်ရင်ကလွယ်လို့အချားကြီးမရှိပါဘူးသူဝင်လာတာကတော့အရင်ဆုံးသိရမှာပါပဲဒါပေမဲ့ကြာကြာမနေဆိုင်ပါနဲ့အန်ရဲ့ပြီးတက်လို့ခေါင်းပုတ်ချော့တည်နေတယ်ရှုမှတ်ပြလိုက်ပါနောက်ဆုံးတစ်ခုကတော့ဝိသိကိစ္စနိဗ္ဗာန်တရားပါပဲသူကတော့ယုံနာခြင်းတက်တက်ပဲသူကတော့ကျန်နာမယုံနာမပြောနဲ့ နောက်ဆုံးကိုအားထုတ်နေတဲ့တရားဥပ္ပါဟောမှာမယုံဘူးဆိုတဲ့ဒီဖြစ်လာတာ။ညီများမှားနေပြီလား။ဆရာအတင်မှားနေပြီလား။ဒီရိတ်သားနဲ့ငါနဲ့မဖြစ်ဘူးနဲ့တူတယ်။ဒီလိုရှိမှပုံမျိုးနဲ့ငါတရားထုတ်ရမှာမဟုတ်ဘူးနဲ့တူတယ်။ဒီကံထမ်းဆရာနဲ့ငါဖြစ်ပါအောင်လား။စသဖြင့်တန်လျာလုံးတွေကတလုံးပြီးတလုံးဉာဏ်ယူလာတော့တာပါပဲ။ဒီအချင်းစုဓမ္မစုကတော့သောတာပန်အရိယာမဖြစ်မချင်းရှိနေဦးမှာပါပဲ။ဒါကြောင့်ကိလေသာ10ပါးမှာဒိဋ္ဌိဝိသိကိစ္စကိုအရင်သိဆင်းရတာဆို။တက္ကရာဒိဋ္ဌိဆိုတဲ့အစွဲနဲ့ဝိသိကိစ္စဆိုတဲ့တန်ရဲ့ကိုပယ်ရှားနိုင်ပါလေ။အရိယာလည်းမဖြစ်ဘူး။တန်လွင်နိုင်ပါပါ။တရားလေးအထုတ်နေတဲ့တို့ကြဘုရားကိုမယုံတော့ဘူး။အထုတ်နေတဲ့တရားကိုလည်းမယုံတော့တယ်လို့ပြတ်သပြီးနေတဲ့သံဃာတော်တွေကိုလည်းမယုံတော့တယ်လို့ပြောတာ။ဝိသိကိစ္စနိဗ္ဗာန်ကပောက်ဖွားလာတဲ့တန်လေးကတွေးလို့နေပါပြီ။အဲဒီယုံမတန်လေးစိတ်ကလည်းယောဂီရဲ့ခင်းရှိမှာကာတိကာတိလုတ်တတာမှုသူ့ကိုလည်းပေါ်လာတာနဲ့ရှင်းမှပြစ်လိုက်ပါပါလေ။ဒီဥနာတရား၅ပါးစလုံးဟာစေတသိက်တရားတွေကြီးပါလေ။သူတို့ကိုမြန်မြန်ကြောက်သွားအောင်ဆိုပြီးအရင်စလုံးမရှိမှတ်လိုက်မိလို့လေ။အေးသက်တာစွာနဲ့သူတို့စိတ်တဘာဝကိုမြင်အောင်ကြည့်ပြီးမင်းတို့ကြောင့်ငါသိပါလေ။မင်းတို့ဘာလို့မလုပ်မဟုတ်လားဆိုတဲ့ဉာဏ်နဲ့ရှုမှတ်လိုက်ရင်သူတို့တွေဟာယောဂီရဲ့စိတ်ထဲမှာကြာကြာဉာဏ်ယူလို့မရပါဘူး။ငါတတိပဋ္ဌာန်တုတ်တော်မှာဖះဟောခဲ့တယ်လို့ဒီသဘောတရားတွေကိုယ့်ရဲ့စိတ်တဏ္ဍာန်မှာနေရာလာရင်ရှင်းမှတ်လိုက်တယ်ပြီးတော့သူတို့မရှိတော့တဲ့အချိန်တွေကိုယ်ကတိကျရင်လိုက်တယ်မရှိမီအချိန်တွေရှိနေတဲ့အချိန်တွေရှိပြီးနောက်အချိန်တွေစသဖြင့်အချိန်တွေ၃ရက်ကိုကိုယ်မှတ်သားသိမြင်နေတယ်ဆိုရင်ရိုးရိုးရင်းရင်းကလေးနဲ့ခီးရောက်တာပါပဲ။တိမ်မွေးဓမ္မတော်ကိုရှုမှတ်ရမှာ။ရှုမှတ်ပုံရှုမှတ်ရကတိမ်မွေးပုံလူလေဆိုတာယောဂီနားလည်နိုင်လို့ပါပဲ။နိဗ္ဗာန်တရားနာနဲ့ပတ်သက်လို့ဘုရားရှင်ကကာမဆန္ဒကိုအယုံပါတဲ့စီးရင်နဲ့ဥပမာပေးပါလေ။သူ့ကိုစိတ်ဆိုတဲ့ရည်တွေထည့်လိုက်ရင်ထည့်လိုက်တဲ့အယောင်ပုံတည်ပြီးစိတ်ဆိုတဲ့ရည်ဖြူတယ်လေးဟာအယောင်ကျောင်းသွားတယ်တဲ့။ဗျာဝတ္တနိဗ္ဗာန်ကတော့စူပွက်တဲ့ရည်လေးနဲ့ဥပမာပေးပါလေ။ဒေါသရဲ့သဘောလိုလှုပ်ရှားလူ့စူပွက်ပြီးမပေါ့။သီနာမိတ္တနိဗ္ဗာန်ကတော့ဓာတ်တွေအမှိုက်တွေတည့်ရကြည်တွေနဲ့ရည်နဲ့ရည်ကိုမြင်ရအောင်ဖုံးထားတယ်လို့ပါပဲလို့ဥပမာပေးပါလေ။ဩဒိဿကုတ်ကုသဆိုတော့လေးတိုက်လို့လှိုင်းကျနေတဲ့ရင်းမြစ်နေနဲ့ဥပမာပေးပါလေ။လှုပ်နေတော့ရင်းမြစ်နေအောက်ဖက်ကိုမတွေ့နိုင်တော့ဘူးပေါ့။ဝိသိကိစ္စဆိုတော့ရှင်ညူနေနဲ့ဥပမာပေးပါလေ။ရှင်ညူနေနဲ့နောက်ကြည့်နေတော့ဒီကံလေးဘယ်မှာကြည့်နေနိုင်ပါဦးမလဲ။အဲဒီတော့စိတ်ဆိုတဲ့ရေကံကိုတရားဆိုရင်လည်းဖြစ်ဖြစ်စူပွက်စင်လည်းဖြစ်ဖြစ်အမှိုက်တွေဖုံးနေရင်လည်းဖြစ်ဖြစ်လေရင်းတိုက်လို့ရင်းနဲ့ရင်းနဲ့ဆိုင်းချနေရင်လည်းဖြစ်ဖြစ်ရှင်ညွန်တွေနဲ့နောက်ချနေရင်လည်းဖြစ်ဖြစ်စိတ်ဆိုတဲ့ပဂတိဖြူစင်နေတဲ့မှာလာရောက်ပေါင်းဆက်တဲ့တတ္တိတွေရဲ့အလုံးစုံခံလိုက်ရပြီးညီနွမ်းလှုပ်ရှားသွားမှာဆိုလို့ဘုရားရှင်ကညီနွမ်းတရားငါးပါးကိုထက်ကလူဥပမာဆောင်ပြီးဟောကြားခဲ့တာပါ။ဒါကြောင့်အတားအဆီးပြိပိတရားဖြစ်တဲ့ညီနွမ်းတရားငါးပါးဟာယောဂီရဲ့ခင်းကြီးသားမှာမလွဲမသွေရင်ဆိုင်တွေ့ကြုံရမှာမို့သူတို့စီရင်သူတို့တဘာဝကိုနားနေထားပြီးသူတို့အလေလာလုံးခိုက်သူတို့ရဲ့ဓမ္မဘုရားပေါ်ထုတ်အမျက်ယူလိုက်နိုင်တဲ့အချိန်ယောဂီရဲ့နှလုံးသွင်းမှာမှန်ကန်လာပြီဆိုရင်ယောဂီဟာဥပ္ပခံလို့စတင်အသုံးပြုနေပြီဖြစ်တယ်လို့ สู้จะมาเลย